သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်မေလာတရက်အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့မြမရေးဖြည့်ရှင်းမှုမှာအမေရိကန်နဲ့တရုတ်တွေပါဝင်လာဖို့အတွက်အာဆီယံတွေကတရုတ်နဲ့အမေရိကန်ကိုချဉ်းကပ်နေတဲ့အကြောင်းဩစတြေးလျနိုင်ငံသားတွေအိန္ဒိယနိုင်ငံကိုသွားတာမျိုးဒါမှမဟုတ်အဲ့ဒီကနေခိုးဝင်တာမျိုးတွေလုပ်ရင်ထောင်နဲ့ငားနှစ်နဲ့ဒဏ်ငွေ 6,600 ကျော်ပေးဆောင်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုတချို့ကဝေဖန်နေတဲ့အကြောင်းနဲ့အမေရိကန်နိုင်ငံ Texas ပြည်နယ်နေအိမ်တစ်ခုမှာလူကုန်ကူးခံရသူလို့ယူဆရတဲ့လူပေါင်း90ကျော်ပြုတ်သိမ့်စွာနေထိုင်ကြတာကိုရဲတွေကတွေးရှိထားတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကအမေရိကန်တရုတ်နိုင်ငံကြားရေးဝန်ကြီးတွေနဲ့ဆွေးနွေးမှုတွေလုပ်နေပြီးတော့မြမရေးဖြည့်ရှင်းရမှာပါဝင်ဖို့အတွက်ဖြစ်တယ်လို့ဂျပန်နိုင်ငံနီကိုင်တင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးနဲ့ဆွေးနွေးမဲ့ကိစ္စက80အနေအထားမှာရှိနေပြီးမကြာခင်မှာတွေးဆောင်ကြဖို့ရှိတယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးနဲ့ဆွေးနွေးရေးဖြစ်လာဖို့အတွက်အသေးစိတ်အချက်လက်တွေဆွေးနွေးနေရဆဲဖြစ်ပြီးဆွေးနွေးချက်တွေထဲမှာမြန်မာဘက်ကစစ်တပ်ကိုယ်စားလှယ်ကိုထက်သွင်းခွင့်ပြုသင့်မသင့်ပါဝင်တယ်လို့ဆိုပါတယ်။ဧပြီလ24ရက်နေ့ကအာဆီယံခေါင်းဆောင်တွေမြန်မာအရေးနဲ့ပတ်သက်ပြီးတွေးဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ကြပြီးတော့မြန်မာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့အာဆီယံဥက္ကဋ္ဌအနေနဲ့ညှိနှိုင်းရေးအတွင်းမှာကြားနေအဖြစ်ဆောင်ရွက်ဖို့ကိစ္စတွေအပြင်မြန်မာကိုလူသားချင်းစာနာရေးအကူအညီတွေပေးသွားမယ်လို့လည်းထုတ်ပြန်ခဲ့ကြပါတယ်။အဲ့ဒီအချက်တွေတည်ရောက်ဖို့ဆိုတာအာဆီယံကြီးပဲလို့ရင်တည်ရောက်မှုရှိမှာမဟုတ်တဲ့အတွက်အမေရိကန်နဲ့တရုတ်တို့ပါဝင်လာမှသာလျှင်မြန်မာစစ်တပ်ကိုလက်တွဲခေါ်နိုင်မယ်လို့ယုံကြည်ကြတဲ့အတွက်အမေရိကန်အပြင်တရုတ်နဲ့ပါစောစောစီစီဆွေးနွေးမှုလုပ်ဖို့အာဆီယံကကြိုးစားနေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ခရစ်စတင်းရှာနာဘဂနာကမြန်မာစစ်တပ်အနေနဲ့ရွေးကောက်ခံရတဲ့အစိုးရလက်ထဲအာဏာကိုပြန်လည်လွှဲအပ်တဲ့လို့ထပ်မံပြောဆိုလိုက်ပါတယ်။လက်ရှိအနေအထားမှာစစ်တပ်အနေနဲ့တည်ငြိမ်ရေးမစွမ်းဆောင်နိုင်သလိုအာဏာလည်းအပြည့်မရနိုင်တဲ့အတွက်ဒီလိုအခြေအနေမျိုးမှာဘဲဘဲကမှအနိုင်မရသလိုနိုင်ငံတော်ရဲ့ရန်ညားကိုလည်းခါတိုင်းလိုလဲပတ်နိုင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ပြောဆိုခဲ့တယ်လို့အနာဒိုလူအေဂျင်စီမှဖော်ပြထားပါတယ်။နိုင်ငံတကာဘက်ကနေအတန်တန်တဲနဲ့တုတ်ပြန်မှုတွေလောက်တာနဲလာတဲ့အတွက်နဲတဲ့အတွက်မြန်မာနိုင်ငံမှာတေဆုံးရမှုတွေမြင့်မားနေတာဖြစ်တယ်လို့လဲကုလသမဂ္ဂရဲ့ကိုယ်စားလှယ်ကပြောသွားခဲ့ပါတယ်။အခုဆိုရင်မြို့တွင်းကလူတွေကတိုင်းသားလက်နက်ကိုင်အဖွဲ့တွေရှိရာဘက်ကိုသွားပြီးတော့စစ်တင်တန်းတက်နေကြတယ်ဆိုတဲ့စိုးရိမ်မကင်းဖွဲ့ရသတင်းကြားနေရတဲ့အကြောင်းအကြမ်းဖက်မှုကအကြမ်းဖက်မှုကိုဖြစ်စေတာဖြစ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပြင်းထန်စွာရှုံချမှုတွေဆက်လက်လှုပ်ဆောင်ရမှာဖြစ်တယ်လို့လုံခြုံရေးကောင်စီကိုအစီရင်ခံရမှာပြောသွားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီကိုပြန်လည်ရှင်သန်လာအောင်လုပ်ဖို့ဖန်ဆီးခံထားတဲ့နိုင်ငံရေးအကြံသားအားလုံးကိုလှုပ်ပေးဖို့ဒီကနေ့မှပဲထပ်မံတောင်းဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေမှာမြန်မာနေဦးတော်လှန်ရေးနေ့အဖြစ်ကြီးတက်ဆန္ဒပြမှုတွေပြုလုပ်ကြပါတယ်။မဲလ်ဘတ်မြို့မှာပြုလုပ်တဲ့အကြောင်းနဲ့ပတ်သက်ပြီးဒီသတင်းအပြီးမှာနားဆင်ရမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုပြန်သွားဖို့ကြိုးစားနေတဲ့ Australian တွေအနေနဲ့ထောင်နှံတွေနဲ့ဒဏ်ကြေးအများပြားပေးဆောင်ရမယ်လို့အစိုးရကဥပဒေထုတ်ပြန်တာနဲ့ပတ်သက်ပြီးဝေဖန်ခံနေရပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါအခြေအနေဆိုးဝါးတဲ့အတွေ့မေလ3ရက်နေ့ကစပြီးဩစတြေးလျအစိုးရကအိန္ဒိယနိုင်ငံနဲ့လေရင်ပြန်တန်းခွင့်နဲ့အိန္ဒိယကလူတွေကိုဝင်လာခွင့်ပိတ်ပင်လိုက်ပြီးအနည်းဆုံးမေလ15ရက်နေ့အထိပိတ်ပင်ထားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေတခြားနိုင်ငံတစ်ခုခုကိုသွားပြီးတော့အဲ့ဒီကနေတဆင့်ဩစတြေးလျနိုင်ငံထဲကိုဝင်လာရင်လဲလက်မခံဖို့လှုံ့ဆော်ထားပါတယ်။အဲ့ဒီလိုသတ်မှတ်ချက်ကိုချိုးဖောက်ရင်တော့ထောင်နဲ့ငါးနှစ်နဲ့ဒဏ်ငွေဒေါ်လာ6,600ဒါမှမဟုတ်နှမျိုးလုံးပေးဆောင်ရနိုင်တယ်လို့သတ်မှတ်လိုက်တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံလုံခြုံဘေးကင်းရေးအတွက်အခုလိုပြပြသသားဆောင်ရွက်ရတာဖြစ်တယ်လို့ဗန်နာရေးဝန်ကြီးဂျော့ချ်ဖရိုက်ဒန်ဘတ်ကပြောပါတယ်။အခုလောလောဆယ်ဩစတြေးလျအယောက်ပေါင်း9,000လောက်အိန္ဒိယနိုင်ငံမှာတောင်းတနေဆဲဖြစ်ပါတယ်။ ။ဩစတြေးလျနိုင်ငံဆိုင်ရာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုဖီမက်နီကတော့အစိုးရရဲ့လှုပ်ဆောင်ချက်ကဩစတြေးလျအတွင်းမှာနေထိုင်တဲ့အိန္ဒိယလူမှုအတိုင်းဝိုင်းကိုအများကြီးစိတ်တော်ကရောက်စေနိုင်တယ်လို့ပြောပါရယ်။
Right as Australian citizens to try and get home.And we should be worried about their safety. We heard
Australia နိုင်ငံသားတွေဖြစ်ကြတဲ့အတွက်သူတို့မှာအိမ်ပြန်လာခွင့်ရှိပြီးတော့သူတို့ရဲ့လုံခြုံဘေးကင်းရေးအတွက်ကျမတို့ကလည်းစိုးရိမ်ရပေးရမှာဖြစ်ပါတယ်။ဗန်နာရေးဝန်ကြီးရဲ့ပြောဆိုချက်အရ Australian တွေကိုလုံခြုံဘေးကင်းစေချင်တဲ့အတွက်လှုပ်တာလို့ပြောပေမဲ့အိန္ဒိယနိုင်ငံမှာတောင်းတင်နေတဲ့ Australian တွေအတွက်ဘာတွေဖြစ်သွားမလဲဆိုပြီးမေးခွန်းထုတ်ပါတယ်။အဲ့ဒီလိုပြောဆိုမှုတွေကလူတွေကိုထင်ယောင်ထင်မှားမှုဖြစ်စေပြီးဒီအချိန်မှာဒီလိုလှုပ်ဆောင်မှုမျိုးကိုအစိုးရအနေနဲ့ဦးစားပေးမလို့သင့်ဘူးလို့ပြောဆိုလိုက်ပါတယ်။အခုလောလောဆယ်အိန္ဒိယနိုင်ငံကိုနိုင်ငံတကာကအကူအညီတွေပေးနေပြီးဩစတြေးလျ၊အမေရိကန်၊ UK တို့အပြင်ထိုင်းနဲ့စင်ကာပူတို့ကလည်းကူညီနေကြပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူက23,000ကျော်ရှိသွားပြီဖြစ်ပါတယ်။Western Australia ပြည်နယ် Hotel Quarantine တစ်ခုကလုံခြုံရေးသမားတဦးနဲ့သူနဲ့တအိမ်ထဲနေထိုင်သူလူခုနှစ်ဦးစလုံး Perth မြို့မှာ Quarantine ဝင်နေကြရပါတယ်။အသက်20ဝန်းကျင်အရွယ်လုံခြုံရေးသမားဟာ Pfizer Coronavirus ကကွယ်ဆေးထိုးပြီးတဲ့နောက်ကြာသပတေးနေ့မှာ COVID-19 ရောဂါလက္ခဏာတွေပြလာတဲ့အတွေ့ကကွယ်ဆေးကနေကူးတာဖြစ်မယ်လို့ယူဆခဲ့ပါတယ်။မေလတရက်မှာတော့သူမှာရောဂါရှိနေတဲ့အကြောင်းသိရသလိုသူနဲ့တအိမ်ထဲနေတဲ့အခန်းဖော်နှစ်ဦးမှလည်းရှိနေတာကိုတွေ့ရှိထားပါတယ်။အဲ့ဒီလူဘလို့ကနေဘလို့ယောဂါကူးစက်ခံရတယ်လေဆိုတာကိုကျန်းမာရေးအာဏာပိုင်တွေကစုံစမ်းနေပြီးတော့ဧပြီလ24ရက်နေ့တုန်းက Pan Pacific Hotel မှာအလုပ်လုပ်တုန်းကူးစက်ခံရတာဖြစ်မယ်လို့ယူဆနေကြပါတယ်။အဲ့ဒီလူဟာယောဂါရှိတဲ့ဧပြီလ29ရက်နေ့ကနေမေလ1ရက်နေ့အထိတော်တော်လာလာလုပ်ခဲ့သူဖြစ်ပေမဲ့အဲ့ဒီကာလအတွင်းမှာအစိုးရကတင်းကြပ်မှုတွေချမှတ်ထားတဲ့အတွေ့ယောဂါပြန့်နှံ့မှုကိုတော်တော်လေးကိုထိန်းချုပ်နိုင်စေမှာဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ် Mark McGowan ကပြောသွားခဲ့ပါတယ်ဒီကနေ့ Tasmania ပြည်နယ်မှာကျင်းပတဲ့ရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေကကိုဗစ်ကပ်ရောဂါ၊ကျန်းမာရေးဆောင်ရှောက်မှုအိမ်မြေရာဇီးစတဲ့ကိစ္စပေါင်းစုံကိုထက်တွေ့ပြီးတော့မဲပေးခဲ့ကြပါတယ်။ SBS ဒေသဌာနကနေမဲပေးသူတို့ကိုမေးမြန်းတဲ့အခါမှာမဲပေးရမယ့်နေ့မှာတော့ဘသူကိုမဲပေးရမလဲဆိုတာကိုစဉ်းစားနေသေးတဲ့လူတွေရှိသလိုတချို့ကလည်းပြည်သူ့ကျန်းမာရေးကိုရှေ့တန်းတင်ပြီးတက်ကြီးတွေအကြမ်းဖက်ခံရတဲ့အမျိုးသမီးတွေအတွေ့ဝန်ဆောင်မှုပိုပေးတဲ့ပါတီကိုမဲပေးမဲ့အကြောင်းဆိုကြတာရှိသလိုတချို့ကလည်းတဘာဝပတ်ဝန်းကျင်ရဲ့တည်ရောက်မှုကိုဘလို့တုတ်ပြန်မလဲဆိုတဲ့ပါတီတွေရဲ့ policy ကိုကြည့်ပြီးတော့မဲပေးမယ်လို့ဖြေဆိုခဲ့ကြပါတယ်။ပြည်내ဝန်ကြီး Peter Gutwein ကတော့သူတို့ဦးဆောင်တဲ့အစိုးရလက်ထက်အတွင်းကိုဗစ်ရောဂါပြသနာကင်တွယ်နိုင်မှုနဲ့စီးပွားရေးကင်တွယ်မှုတွေလုပ်နိုင်တဲ့အတွက်သူတို့ပါတီကိုမဲပေးကြဖို့မဲဆွဲထားပါတယ်
။ Tasmania is safeOur economy has rebounded. Importantly, jobs are back to pre-pandemic levels.
Tasmania ကလုံခြုံဘေးကင်းမှုရှိပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးကလည်းဦးမော်လာပါတယ်။အရေးအကြီးဆုံးကအလုပ်ကိုင်အခြေအနေဟာကပ်ရောဂါကာလမတိုင်ခင်အခြေအနေမှာရှိနေပါတယ်။လွန်ခဲ့တဲ့5ပတ်အတွင်းကျွန်တော်တို့ကြေညာခဲ့တဲ့ policy တွေဟာလည်းအဲ့ဒီလိုအကောင်းတွေဆက်လက်ဖြစ်ပေါ်နိုင်အောင်ရည်ရွယ်ပြီးရေးဆွဲထားတဲ့ policy တွေဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အတိုက်အခံ Labor Party ကောင်းဆောင် Rebecca White ကတော့ Tasmania ပြည်နယ်သားတွေအတွေ့အရေးကြီးဆုံးကကျန်းမာရေးဆိုင်ရာနဲ့အိမ်နေရာတွေလုံလောက်တတ်နိုင်ရေးတွေဖြစ်တယ်လို့ပြောပါတယ်
It's what people are talking about. After 7 years of a failed Liberal government, there are so many people who've been left behind.
ခုနှစ်နှစ်ကြာကောင်းမွန်စွာမအုပ်ချုပ်နိုင်တဲ့ Liberal အစိုးရလက်ထက်အတွင်းအဲ့ဒီအကြောင်းတွေကိုလူတွေကတတွင်တွင်ပြောဆိုနေကြပါတယ်။တက်တာအိမ်ယာမှာနေရာရဖို့အတွက်ထိန်ချန်ခံရတဲ့လူတွေအင်မတန်မှများပြားလာသလိုနေထိုင်ခွင့်ရဖို့စောင့်ဆိုင်းနေကြရတဲ့ဒီအတန်းလူတွေကလည်းမနိုင်မနှင်းလောက်အောင်များပြားနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုကိုပဲကြည်ကြည်အင်ယာကိစ္စမှာပဲကြည်ကြည်တက်စမီးနီးယားမှာလူတွေအများကြီးထိန်ချန်ခံနေရပြီးအလုတ်ကန်အခွင့်အလမ်းတွေဆုံးရှုံးနေရတဲ့အတွေ့ပြည်သူတွေကအဲ့ဒါတွေကိုဖြေရှင်းပေးနိုင်မဲ့ Labor Party အစိုးရကိုအလိုရှိနေကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ Green Party ကောင်းဆောင်ခဲစီအိုကော်နာကလည်းသူတို့ပါတီအနေနဲ့ရလအကောင်းတွေကိုရမယ်လို့မျှော်လင့်ထားပါတယ်။
We've run a really excellent strong campaign. There's been a lot of energy around it. We've had
ကျမတို့တွေအတော့ကိုကောင်းမွန်ခိုင်မာတဲ့မဲဆွယ်စည်းရုံးရေးတွေလုပ်နိုင်ခဲ့ပြီးအဲ့ဒီမှာစွမ်းအားတွေအများကြီးရပြီးတော့ပ ပြောစရာတွေအင်မတန်ကောင်းတဲ့အကြောင်းအရာတွေရခဲ့တယ်လို့ခိုင်မာတဲ့ policy တွေနဲ့လူငယ်တွေရဲ့ထောက်ခံမှုတွေလည်းရထားတဲ့အတွက်အရင်တစ်ခေါက်ထက်တော့ရလကောင်းမယ်လို့မျှော်လင့်မိတဲ့အကြောင်းပြောသွားခဲ့ပါတယ်။ Tasmania ပြည်နယ်မှာမဲယုံတွေပိတ်ပြီးတော့မဲရီတက်ကြပြီးအများစုကတော့လက်ရှိ Liberal Party ကပဲတတိယတက်တန်းအတွက်ပြန်အရွေးခံရလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။Queensland ပြည်နယ်အစိုးရကစားသောက်ဆိုင်တွေမှာအစိုးရရဲ့ COVID check-in app ကိုမပြစ်မနေအသုံးပြုရမယ်လို့တတ်မှတ်လိုက်ပြီးဖြစ်ပါတယ်။ check-in Australia app ကို February လမှာစတင်ခဲ့တာဖြစ်ပြီးဆိုင်အခုပေါင်း 19,000 ကအဲ့ဒီအတွက်မှတ်ပုံတင်ထားပြီးဖြစ်သလိုလူပေါင်း 1.3 သန်းကလည်းအဲ့ဒီ app ကို download လုပ်ထားကြပြီးဖြစ်ပါတယ်။အဲ့ဒီ app ထဲက QR code ကနေတဆင်မှတ်ပုံတင်ခြင်းအဖြစ်တနည်းအားဖြင့်မှာ coronavirus ရောဂါကူးစက်မှုဖြစ်ရင်နောက်ရောင်ခံရတာလွယ်ကူပြီးတော့ရောဂါပြန့်နှံ့မှုကိုပိုမိုကောင်းမွန်စွာစီမံခန့်ခွဲနိုင်စေမယ်လို့ Digital Economy ရေးရာဝန်ကြီး Leon Ignock ကပြောပါတယ်အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ကရဲတွေအနေနဲ့လူပေါင်း90ကျော်ပြုတ်သိပ်စွာနေထိုင်တဲ့နေအိမ်တလုံးကိုရှာတွေ့ခဲ့ပြီးလူကုန်ကူးသူတွေအသုံးပြုတဲ့အိမ်ဖြစ်မယ်လို့ယူဆနေကြပါတယ်။ Houston ရဲဌာနရဲ့ဒုတိယအကြီးအကဲ Dan Edwards ကပြန်ပြီးဆွဲမှုတစ်ခုကိုနောက်ယောင်ခံလိုက်ရင်းနဲ့အဲ့ဒီအိမ်ကိုတွေ့ခဲ့တာဖြစ်ပြီးအဲ့ဒီအိမ်မှာနေထိုင်တဲ့လူတွေဟာအများအပြားအမျိုးသမီးတွေဖြစ်ကြပြီးတော့တချို့တွေမှာ COVID-19 ရောဂါလက္ခဏာတွေရှိတယ်လို့ပြောပြထားပါတယ်။
We do have some people in the house that are symptomatic, right? So we've already had some people in the house tell us they're
အဲ့ဒီအိမ်မှာနေတဲ့လူတွေမှာယောဂလက္ခဏာပြတဲ့လူတွေရှိပါတယ်။အဲ့ဒီအထက်ကလူတချို့ကသူတို့တွေဘာအနှံ့အသင်းမှမရတဲ့အကြောင်းအယတာခံအာယုံတွေမကောင်းဘူးလို့ပြောပြကြသလိုတချို့လူတွေမှာအဖျားတွေရှိနေတဲ့အတွက်ကျန်းမာရေးဌာနကနေအမြန်ဆုံးစမ်းသပ်စစ်ဆေးမှုတွေလုပ်နေပြီးတော့ဒီကနေ့မှပဲအဲ့ဒီကနေပဲစောင့်ကြပ်မှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်ရှင်အားကစားသတင်းမှာတော့ FIFA ဘောလုံးအဖွဲ့ချုပ်ကလည်း social media ကုမ္ပဏီတွေအနေနဲ့လူမျိုးရေးခွဲခြားတဲ့အရေးအသားပြုမှုတွေကိုဖယ်ရှားဖို့တောင်းဆိုမှုတွေမှာပါဝင်လာကြပြီဖြစ်ပါတယ်။နာမည်ကြီးဘောလုံးသမားကစားသမားတချို့ဟာအမည်မသိ social media account တွေကနေလူမျိုးရေးခွဲခြားတဲ့အရေးအသားတွေရေးထားတာကိုခံရတဲ့အတွက် online ပေါ်မှာအဲ့ဒီလိုလုပ်ရကိုစန့်ကျင်တဲ့အနေနဲ့တပိတ်မောက်ကြတာဖြစ်တယ်လို့အင်္ဂလိပ်ရဲ့ professional ကစားသမား Troy Deeney က BBC ကိုပြောပါတယ်
။ I think for a long time now we've all been talking about the impact of social media that it has on the younger generation.
Social media ရဲ့လူငယ်တွေအပေါ်တည်ရောက်မှုတွေအကြောင်းစိတ်ကြမ်းမာရေးအပေါ်တည်ရောက်မှုတွေအကြောင်းကိုပြောဆိုဆွေးနွေးလာကြတာကြားလှပြီးဖြစ်ပေမဲ့ကုမ္ပဏီကြီးတွေကိုလုံလောက်တဲ့ဖိအားပေးမှုတွေမရှိတဲ့အတွက်တာဝန်ယူမှုတွေလည်းကင်းနေပြီးတော့အဲ့ဒီလိုပြောဆိုမှုတွေဟာဘောလုံးသမားတွေကိုပဲထိခိုက်နေနာစေတာမဟုတ်ပဲတခြားတာမန်လူတွေကိုလည်းထိခိုက်နေနာစေရတယ်လို့ပြောပါတယ်ဒါကြောင့် online နဲ့ပတ်သက်ပြီးဒီ online တပိတ်ကနာမည်ကြီးကစားသမားတွေမရှိတော့ရင်ဘလို့အနေအထားဖြစ်သွားမလဲဆိုတဲ့အမြင်ကိုလူတွေကိုမြင်လာစေနိုင်တယ်လို့ပြောသွားခဲ့ပါတယ်မနေ့ဖန်တနင်္ဂနွေနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာနေတာပြီးအမြင့်ဆုံးပူချိန် 23 ဒီဂရီရှိချိန်မှာ Adelaide မှာအများအပြားနေတာပြီး 22 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန် 25 ဒီဂရီရှိချိန်မှာ Hobart မြို့မှာလည်းမိုးအုပ်ပြီး 21 ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာမနေ့ပိုင်းမြူတွေအုပ်ဆိုင်မှာဖြစ်ပြီးအပူချိန် 22 ဒီဂရီရှိချိန်မှာ Sydney မြို့မှာလည်းအလားတူဖြစ်ပြီးတော့ 24 ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မြို့မှာမိုးတမိုးနှမိုးရွာပြီးအမြင့်ဆုံးပူချိန် 25ဒီဂရီရှိချိန်မှာဒါဝင်မြို့မှာတော့နေတာပြီးအမြင့်ဆုံးပူချိန်က34ဒီဂရီရှိမှာဖြစ်ပါရဲ့ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ